ကယားပြည်နယ်လွိုင်ကော်မြို့ပြည်နယ်ခမ်းမအနီးကခန္ဓာဟေဝံပန်းညံနယ်မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ပြည်နယ်အစိုးရကပြင်ဆင်နေတာကိုဒေသခံတွေနဲ့လူငယ်အဖွဲ့တွေကဂျွန်လကလေးကကြေညာချက်ထုတ်ပြီးတော့ကန့်ကွက်နေတာဖြစ်ပါတယ်။မနေ့ကတော့ဗိုလ်ချုပ်ကျေးရုပ်ထားရှိမဲ့ပန်းညံမှာစုံရက်တက်မှတ်ပြီးတော့ဒေသခံတွေနဲ့လူငယ်အဖွဲ့တွေပါဝင်တဲ့လူအင်အား900နီးပါးလောက်ကလမ်းကြောင်း3ကြောင်းခွဲပြီးတော့လမ်းလျှောက်ဆန္ဒပြကြတာဖြစ်ပါတယ်။စုံမဲ့နေရာအထိမရောက်ဘဲနဲ့ပြည်နယ်ခမ်းမနဲ့မြို့တော်ခမ်းမကြားအယောက်မှာရဲတပ်ဖွဲ့အင်အား100လောက်ကပိတ်ဆို့တားဆီးခဲ့တာကြောင့်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးနောက်လူစုခွဲခဲ့ကြရတဲ့အခြေအနေဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကဥပဒေကိုချိုးဖောက်တယ်လို့ကြားပြည်နယ်ဝင်ကြီးချုပ်ဦးအယ်ဖောင်းရှိုးကပြောပါတယ
်။ဥပဒေနဲ့အညီဒါရတားအစိုးရကလောက်ခွင့်ပေးထားတာပဲငိမ့်စီစီဆိုတဲ့ကိစ္စကိုလေတန့်ကွက်ထားတာတခုမှမရှိဘူး။သူတို့ကတော့ဒါဥပဒေနဲ့အညီငိမ့်စီစီကိုတောက်ဖို့တော့လိုတာပေါ့။အဲ့တော့ရုံးဆန်ခတ်ပြတ်သွားတဲ့နေမှာဥပဒေနဲ့လည်းမညီဘူး။ငိမ့်စီစီဥပဒေနဲ့အညီလည်းမတင်ဘူး။24နိုင်အတွင်းလည်းမတင်ဘူး။ခေါ်ယူညှိနှိုင်းတော့လည်းမလာဘူး။ Medicate လေးကိုတားထားတော့လည်းဒါကိုဖြတ်ပြီးမှဒါဝင်ရဲဆိုတော့ဒါဆင်းမြောက်မယ်ဆိုရင်တော့ရုပ်ပြီးစမှုရေးတွေဥပဒေတွေကိုချိုးဖောက်တာပေါ့
။အယတားအစိုးရကငိမ့်စုစီကိစ္စကိုကန့်ကွက်တာမျိုးမရှိပေမဲ့ဥပဒေနဲ့အညီဆောင်ရွက်ဖို့လိုကြောင်းမင်းကဆန္ဒပြပွဲနဲ့ပတ်သက်ပြီးဆန္ဒပြပွဲဦးဆောင်သူတွေကဥပဒေနဲ့အညီခွင့်ပြုမိတ်တောင်းတာမရှိခဲ့ဘူးလို့လည်းကြားပြည်နယ်အစိုးရဖွဲ့ကပြောပါရယ်ဆန္ဒပြပွဲဦးဆောင်သူတွေကတော့သူတို့အနေနဲ့မြို့နယ်ရဲတပ်ဖွဲ့ထံကိုဆန္ဒပြမဲ့အကြောင်းကြားစာကိုဇွန်လ1ရက်နေ့ကပေးပို့ခဲ့တယ်လို့ဆိုပါရယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြို့နယ်ထွေထွေအုပ်ချုပ်ရေးနဲ့မြို့နယ်ရဲတပ်ဖွဲ့ဘက်ကညီနိုင်ဖို့ခေါ်ယူခဲ့တာကိုဆန္ဒပြသူတွေဘက်ကသွားမတွေ့ခဲ့ကြတာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်ကန့်ကွက်ဆန္ဒပြပွဲဦးဆောင်ကော်မတီဝင်ခွန်တော်မတ်ကအခုလိုပြောပါတယ
်။ကျွန်တော်တို့နှစ်ခေါက်သုံးခေါက်မြို့နယ်ထွေအုပ်လဲခေါ်တယ်၊ရဲစခန်းလဲခေါ်တယ်။သူကျွန်တော်တို့ခေါ်တယ်ဆိုတာကကျွန်တော်ပြောတဲ့လမ်းကြောင်းကိုသူကခွင့်မပြုဖို့အတွက်ခေါ်ညှိတာပါပဲ။အရင်နှစ်ခေါက်ကျွန်တော်တို့ဆန္ဒပြပွဲတစ်ခုလုပ်တယ်။ကျွန်တော်တို့ခွင့်ပြုမရရတဲ့နဲ့ကျွန်တော်တို့ခေါ်တွေ့ပါတယ်။ကျွန်တော်တို့ခေါ်တွေ့ချိန်မှာသူတို့ကလူအုပ်ကြီးပဲဗျာ။သူရနဲ့ဆိုင်တဲ့အုပ်စုတွေများမယ်။အဲ့ဒါလမ်းကြောင်းပြင်ပေးဒီလမ်းကြောင်းပြင်ပေးမြို့တော်ခေါ်ဆင်ဆိုရင်အိုင်စီကွေးမှာသူတို့ပြောနေကြတာရှိတယ်။ဆိုတော့အဲ့မှာလူသူမရှိဘူးလေဗျာ။ဆန္ဒထုတ်ဖို့လေဆိုတော့လူတွေများတဲ့နေရာမှာသူတို့ကဒီအရှိတရားကိုသူတို့ချပြောက်ဖို့သက်ဆန္ဒထုတ်ဖို့ရလေ။လူသူမရှိတဲ့နေရာမှာဘယ်တော့ခေါ်ရတော့အတိတ်ပဲမရှိဘူးနော်။ဆိုတော့အဲ့လိုပုံစံမျိုးပဲလာအောင်ပါပဲဆိုပြီးတော့ကျွန်တော်တို့သူတို့နဲ့မတော်သေးဖြစ်တာမနေ့ကလိုမျိုးကျွန်တော်တို့ကိုဆန္ဒနောက်ရှက်မယ်လို့ကျွန်တော်တို့မထင်လို့ပေါ့နော်
။မနေ့ကဆန္ဒပြရမှာတိုင်းရင်းသားသွေးခွဲနေမှုတွေအလိုမရှိ။ကရင်နီတမိုင်းမှန်ဖျောက်ပြက်သူအလိုမရှိ။ပြည်내အစိုးရကအတင်းအဓမ္မဗိုလ်ချုပ်ရုပ်ထုတိဆောက်နေမှုအလိုမရှိစရာတွေကိုကြွေးကြော်ခဲ့ကြတာဖြစ်ပါတယ်။ကြားပြည်내ရဲ့လေးစားရတဲ့တိုင်းရင်းသားခေါင်းဆောင်တွေသူရဲကောင်းတွေရဲ့ရုပ်ထုတွေမရှိသေးချိန်မှာဒေသခံတွေရဲ့သဘောဆန္ဒမယူဘဲဗိုလ်ချုပ်ရုပ်ထုတိဆောက်မှာကိုလက်မခံနိုင်တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အခုကန့်ကွက်ဆန္ဒပြနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးကြားပြည်내 NLD ပါတီဥက္ကဋ္ဌဟောင်းလွိုင်ကော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူကအခုလိုပြောပါတယ
်။အခုကန့်ကွက်တဲ့တိုင်းရင်းသားလူတွေဒီကတော်တော်ဟိုးအရင်ခက်ကလေဗိုလ်ချုပ်ကမီးမိုင်အောင်လောက်ထားရမလား။အဲ့ခက်တော့ကတော့မှတက်တက်တက်တက်ကြတဲ့ဗိုလ်ချုပ်ဝင်းလေး73ရက်ဆက်ပြောဒီမှာပါမှာတို့မုံဘိုးလေးတွေစုပြီးတော့မှပန်ဖလက်တွေလိုက်ယူပေးတဲ့လူတွေပဲ။ပြီးတော့တော်တော်အာဗန်နီနီချစ်တဲ့ပို့ဆိုတော့ဒီတားမှာလုံးလုံးမရအောင်လေ။တော်တော်ကိုယ်တိုင်ကလုံးဆောင်တဲ့အခါမှာဒီကလေးတွေပဲပါတာ။ဝိုင်းဝန်းကူညီပြီးတော့တော်တော်ချစ်တတ်တာပဲဖြစ်သူတို့ပါရခဲ့တဲ့အဖွဲ့ဆရာ။အဲ့တော့ဗိုလ်ချုပ်လေးစားတာပေါ့နော်အစိုးရအဖွဲ့အစည်းမှာပါတော့ပါဘူးအဲ့တော့ကျမတို့လုပ်တော့ခက်တော့
လက်ရှိအစိုးရကပြည်သူတွေကောင်းကျိုးအတွက်ဆောင်ရွက်ရမှာဖြစ်ပြီးစိတ်ဝမ်းကွဲအောင်အကြီးညိုပြတ်အောင်လုပ်တာမဖြစ်ချင်ဘူးလို့ဒေါက်တာဒေါခင်စီသူကပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လမ်းညွှန်တဲ့အတိုင်းလူထုအသံကိုနားထောင်ဖို့လိုတယ်လို့လည်းဒေါက်တာဒေါခင်စီသူကသူ့အမြင်ကိုပြောပါတယ်
လူစုလမ်းညွှန်တဲ့အတိုင်းဒီလူထုတွေရဲ့ပြောတဲ့ဟာကိုမှတ်ထုတ်ပေးပါကိုယ့်ရဲ့ဆန္ဒနဲ့အစိုးရရဲ့လုပ်တဲ့ project နဲ့ဒီချမှတ်တူမယ်ဒါမဲ့လူစုချိုးပြတယ်ဆိုနားလည်အောင်ရှင်းပါချိုးပြမယ်ဆိုဆက်လို့တို့သဘောတိုင်းလိုက်လိုက်ပြီးတို့တို့အကျိုးရမယ်မလုပ်နဲ့အဲ့လိုပြောထားတာလေအခုဒီဟာကြီးထားခြင်းအဖြစ်ချိုးပြလိုက်တို့မကြည့်ကြတာကိုကိုယ့်ကိုဖြေရှင်းကြပါနော်ဒီကကျွန်တော်တို့တာဝန်ယူထားတာလေအခုတာဝန်ရထားတာလေပြီကောင်းချိုးအတွက်ဆောင်ရွက်ဖို့
အခုလို့ပို့ချုပ်ကျေးရုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်တစ်ခုလုံးကရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတွေတိုင်းရင်းသားစပီးရင်ကျေးမှုကော်မတီအဖွဲ့ဝင်တွေဌာနဆိုင်ရာတွေအားလုံးရဲ့ဆန္ဒကိုခေါ်ယူမေးမြန်းပြီးမှဆောင်ရွက်တာလို့ဝင်ကြီးချုပ်ဦးအယ်ဖောင်ရှိုးကပြောပါတယ်
ကျွန်တော်ကလုပ်တဲ့ကိစ္စမှန်မြန်ကလေထင်တာမြင်တာဆောင်ရွက်တဲ့ကဏ္ဍတွေကိုပဲကျွန်တော်လုပ်တယ်ကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်ချက်တွေအားလုံးကိုထင်တာမြင်တာချပြဆောင်ရွက်ပြီးမှလုပ်တယ်အဲ့တော့ဒီဗိုလ်ချုပ်ကျေးရုပ်စတင်လှုပ်ဆောင်မဲ့အချိန်မှာဒါတပြည်နယ်လုံးမှာရှိတဲ့ကျေးရွာရွက်ကွက်အုပ်စုအုပ်ချုပ်ရေးမှုတွေအားလုံးပြည်နယ်တွင်းမှာရှိတဲ့တိုင်းရင်းသားစပယ်ရင်ကျမှုကော်မတီအဖွဲ့ဝင်တွေအားလုံးကိုဖိတ်ပြီးမှသူတို့ရဲ့ဆန္ဒကလူလူလန်းလန်းနဲ့လှုပ်ချင်တယ်ဆိုလို့ဒါလည်းကျွန်တော်ပေါ်ဆောင်ပေးတာအစိုးရဖွဲ့ဌာနတွေရဲ့ဆန္ဒကိုလည်းမေးတဲ့ကမှဒါအားလုံးကလူလူလန်းလန်းလှုပ်ချင်တယ်အဓိကတော့ကျွန်တော်တို့ပြည်သူရွက်ကွက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုတွေအားလုံး longa lulara, the pine longa lulara, and Nesu Liga, Lumu, Young Sanka Loda Bonsam, you, Urigu, two powder bonsam, Lutara, Lumesu, yea, Loya to cook it there, and Usuya Fagada, Amyasanago, Lashimaro, Posamabe.
Pujo Jio Tashime season, Gangwaja, Gaya, Japapa, Conapuega, Pine Suya Tango, bigger at Jonah, drink at Sapipo Tabi and now, Tujamu Mishiadre, Kulumu, Sanapia, Wepilagate, Chini Pipare, Tabi. ပြီးခဲ့တဲ့ဂျွန်လ28ရက်နေ့ကစပြီးကန့်ကွက်စာရီဖြန့်ဝေခဲ့သူဆယောက်ဟာရသက်ကြီးဥပဒေပုံမှန်900ကခွေကန့်ငယ်အရလွန်ကော်မြို့နယ်တရားရုံးမှာတရားစွဲဆိုခံထားရပါတယ်အလားတူတိုင်းဒေသတွေမှာဘိုးချုပ်ကျေးရုံထရှိမဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းကန့်ကွက်မှုတွေရှိခဲ့ပါတယ်ဒါပေမဲ့ကြားပြည်နယ်ဒေသခံတွေရဲ့ကန့်ကွက်မှုကတော့အကြမ်းဖက်ဖြိုခ စနပြသူတွေကိုအင်အားသုံးဖြိုခွဲခဲ့တဲ့အပေါ်ကန့်ကွက်ရှုံချကြောင်းလူငယ်အဖွဲ့တွေကကြေညာချက်တွေထုတ်ပြန်ထားကြပေမဲ့ဗိုလ်ချုပ်ကြေညာထားရှိမဲ့အစီအစဉ်ကိုပြည်နယ်အစိုးရကဆက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်အခုနောက်ပိုင်းမြို့နယ်အတော်များများမှာဗိုလ်ချုပ်ကြေညာထားရှိလာတာအခုဆိုရင်15ရုပ်ကျော်လောက်ရှိနေပြီဖြစ်ပါတယ်အဲ့လိုဗိုလ်ချုပ်ကြေညာထုထားရှိတာတွေများလာတဲ့အပေါ်လူမှုကွန်ရက်တွေမှာလည်းဝေဖန်မှုတွေရှိနေသလိုတယောတဲ့ကာတွန်းပုံတွေလည်းပြန့်နှံ့နေပါတယ်ရှင်